Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190အထိကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုနန်းလောင်နဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်သတင်းသမားနေတဲ့သတင်းလောကခွင့်တွေအပေါ်ဆက်လက်ပြနေနေတဲ့မြန်မာစစ်ကောင်စီကိုကုလသမဂ္ဂအနေနဲ့ပြင်းပြင်းထန်ထန်အရေးယူမှုတွေလုပ်ဖို့နေစည်းမခြားသတင်းသမားများအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်အာဖဂန်မှာအမျိုးသမီးနဲ့မိန်းကလေးတွေကိုအပြည့်အဝပါဝင်ခွင့်ပေးဖို့လုံခြုံရေးကောင်စီကတိုက်တွန်းတောင်းဆိုပါတယ်ဂျပန်မှာတရုတ်ခီးသွားတဲ့အပေါ်ကိုဗစ်တင်းကျပ်မှုတွေပြုလုပ်လိုက်ပါတယ်တရုတ် TikTok ကိုအမေရိကန်လွှတ်တော်အမတ်တွေအသုံးပြုခွင့်ပိတ်ပင်လိုက်ပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့2022ခုနှစ်အတွင်းကမ္ဘာတစ်လွှာသတင်းလွတ်လပ်ခွင့်ဆိုင်ရာသုံးသပ်ချက်ကိုအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ
် Unfortunately we observed the sharpest increase in journalists who are being
တကယ်မှာတင်ပြပေးပါမယ်ရှင်2022ခုနှစ်အတွင်းကမ္ဘာတစ်လွှာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်တဲ့ထင်ရှားတဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြထားတာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့အမေရိကန်မျိုးကြီးတွေမှာအဓိကရင်ဆိုင်နေကြရတဲ့အိုးအိမ်မဲ့ပြဿနာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့အပတ်စဉ်ခဏနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုနားဆင်ကြရမှာလည်းဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မုချွန်နဲ့နန်းလောင်တို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းအနေနဲ့စီးရေလှုပ်ရှားမှုတွေကိုရပ်တန့်ဖို့နဲ့နောက်ထပ်စီးရေဆိုင်ရာချင်းချောက်မှုတွေကိုမလုပ်ဖို့ရုရှားနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောဆိုလိုက်ပြီးယူကရိန်းနဲ့အနောက်နိုင်ငံတွေကစစ်ပွဲကိုပိုဆိုးအောင်လုပ်နေတယ်လို့ဆွဆွဲပြောဆိုလိုက်ပါတယ်ယူကရိန်းအနေနဲ့ရုရှားအပေါ်စီးရေအရာချင်းချောက်မှုတွေအားလုံးဖယ်ရှားရပါမယ်ဒီလိုမှမဟုတ်ရင်ရုရှားစစ်တပ်ကသာပြဿနာကိုဖြေရှင်းလိမ့်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဘရော့ကပြောဆိုခဲ့တာပါယူကရိန်းကရုရှားရဲ့လုံခြုံရေးကိုချိန်ချောက်နေသလိုနေတိုးစစ်မှားမိတ်တွေကိုရုရှားရဲ့တကားဝကိုရောက်အောင်ခေါ်ဆောင်လာတဲ့အတွက်ရုရှားကယူကရိန်းကို February 24ရက်နေ့ကကျူးကျော်တိုက်ခိုက်ခဲ့ရတာဖြစ်တဲ့ဆိုတဲ့အချက်ကိုရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဘရော့ကအင်္ဂါနေ့မှာထပ်မံအတည်ပြုပြောဆိုလိုက်တာပါအနောက်နိုင်ငံတွေကရုရှားနိုင်ငံအားနဲ့ရုပ်ရော့သွားအောင်ယူကရိန်းစစ်ပွဲကိုကူညီထောက်ပံ့ပေးနေတယ်လို့လည်းဆွဆဲပြောဆိုပါတယ်ဒါအပြင်ယူကရိန်းစစ်ပွဲဘယ်လောက်ထိကြာရှည်မယ်မရှိဘူးဆိုတာဟာယူကရိန်းနဲ့အမေရိကန်အပေါ်မှာမူတည်နေတယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးကရုရှားအစိုးရသတင်းဌာနကိုပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတရဲ့အကြံပေးမီခိုင်လိုပိုတီလီယက်ကတော့ရုရှားအနေနဲ့အမှန်တမ်းရင်ဆိုင်ဖို့လိုတယ်ဆိုပြောဆိုလိုက်ပြီးစီရေးအရာအပြည့်အဝပြင်ဆင်တာပဲဖြစ်ဖြစ်ကြောက်လန့်တကြားလက်နက်ခဲယမ်းတွေရှာဖွေတာပဲဖြစ်ဖြစ်အီရန်နဲ့လျှို့ဝှက်စာချုပ်ထုတ်တာပဲဖြစ်ဖြစ်လေဗရော့ကချင်းချောက်ပြောဆိုတာပဲဖြစ်ဖြစ်ဘယ်တစ်ခုကမှအထောက်အကူဖြစ်မှာမဟုတ်ပါဘူးရုရှားကိုသိမ်းပိုက်ထားတဲ့နယ်ရီတွေကနေရုရှားကိုသိမ်းပိုက်ထားတဲ့နယ်ရီတွေကနေအကုန်မောင်းထုတ်မှာဖြစ်ပြီးရုရှားကိုစီးရဲလှုပ်ဆောင်မှုတွေရပ်တန့်အောင်လှုပ်ဆောင်မှာဖြစ်ပါတယ်အစိုးမပါတယ်ဖြစ်မလဲဆိုတာကိုစောင့်ကြည့်ပါလို့သူကပြောဆိုခဲ့ပါတယ်
ရုရှားရဲ့ရေနံနဲ့ရေနံထွက်ပစ္စည်းတွေကိုဈေးကွက်ပေါက်ဈေးထက်လျှော့ချသတ်မှတ်လိုက်တဲ့အနောက်နိုင်ငံတွေရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာတောင်းပန်ဆောင်ရွက်လိုက်ပါတယ်။အဲ့ဒီလိုပေါက်ဈေးထက်လျှော့ချသတ်မှတ်ဖို့သဘောတူချက်မှာပါဝင်တဲ့နိုင်ငံတွေကိုဖေဖော်ဝါရီလတရနေ့ကစပြီးတော့ငားလာကြာရေနံတင်ပို့မှုတားမြစ်တဲ့အမိန့်တရားကိုသမ္မတပူတင်ကလက်မှတ်ရေးထိုးလိုက်တာပါ။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုအရေးယူတန်ခတ်တဲ့အနေနဲ့ရုရှားထုတ်ရေနံနဲ့ရေနံထွက်ပစ္စည်းတွေကိုပေါက်ဈေးထက်လျှော့ချပြီးတော့ဒီဇင်ဘာ9ရက်နေ့ကစပြီးရေနံစိမ်းတစ်စီးကိုဒေါ်လာ60နဲ့ဝယ်ယူဖို့ဆက်မှုအင်အားကြီး9နိုင်ငံ G7 ဥရောပသမဂ္ဂ EU ဩစတြေးလျတို့ကဒီလအစောပိုင်းမှာသဘောတူညီခဲ့တာပါရုရှားအစိုးရကအခုထုတ်ပြန်လိုက်တဲ့အမိန့်က2023ဖေဖော်ဝါရီလတရနေ့ကနေ2023ဇူလိုင်တရနေ့ထိအကျုံးဝင်မယ်လို့ရုရှားအစိုးရကပြောပါတယ်ရေနံစိမ်းတင်ပို့မှုကိုဖေဖော်ဝါရီလတရနေ့ကစတင်တားမြစ်လိုက်တာဖြစ်ပေမဲ့ရှင်နံထုတ်ကွန်ပစ္စည်းတင်ပို့မှုကိုတော့ဘယ်တော့တားပြစ်မလဲဆိုတာကိုတော့ရုရှားအစိုးရကမဆုံးဖြတ်သေးပါဘူး။ဖေဖော်ဝါရီလတရနေ့နောက်ပိုင်းဖြစ်နိုင်တယ်လို့လည်း Reuters သတင်းတရမှာရေးပါတယ်။တချို့အထူးဖြတ်တွေမှာတော့သမ္မတပူတင်အနေနဲ့တတ်မှတ်ချက်တွေကိုပြောင်းပြစ်နိုင်တဲ့အာဏာကိုလည်းဒီအမိန့်မှာထည့်သွင်းထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုတက်ကတော်တက်ခွင့်ပိတ်ပင်တာနဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကွန်ခွင့်ပိတ်ပင်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်ရှုံချလိုက်ပြီးအ အမျိုးသမီးနဲ့မိန်းကလေးတွေကိုတန်းတူညီမျှတဲ့အတိတ်ပဲရှိတဲ့ပါဝင်လှုပ်ဆောင်ခွင့်အပြည့်အဝပေးဖို့အင်ကာနဲ့မှာတိုက်တွန်းလိုက်ပါတယ်။အာဖဂန်မှာအမျိုးသမီးနဲ့မိန်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပေးပင်တာတက္ကသိုလ်တက်ခွင့်ပေးပင်တာတွေဟာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာမှုတစတဲ့တစရုပ်လျော့လာနေတယ်ဆိုတာကိုဖော်ပြတာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကသဘောတူထုတ်ပြန်ထားတဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။အမျိုးသမီးတွေကိုတက္ကသိုလ်တက်ခွင့်ပေးပင်တာကိုပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှအာဖဂန်ကိစ္စတွေးဆဆွေးနွေးတဲ့နေ့မှာပဲညင်ညာခဲ့တာဖြစ်ပြီးမိန်းကလေးတွေကိုအထက်တန်းတက်ခွင့်ပေးပင်တာကိုတော့ပြီးခဲ့တဲ့မတ်လတည်းတုန်းကကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့လူသားချင်းစာနာမှုလုပ်ငန်းတွေမှာအမျိုးသမီးတွေကိုအလုပ်လုပ်ကံခွင့်ပေးပင်လိုက်တာဟာကုလသမဂ္ဂအပါအဝင်အာဖဂန်မှာလုပ်ကံနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုထိခိုက်စေတယ်လို့ပြောဆိုပါတယ်။ဒီပေးပင်တားမြစ်မှုတွေဟာတာလီဘန်တွေဘက်ကအာဖဂန်ပြည်သူတွေကိုပေးထားတဲ့ဂရုတွေအပြင်နိုင်ငံတကာကမျှော်လင့်ထားတာတွေနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုထားပါတယ်။
တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်တရုတ်ကဝင်ရောက်လာသူတွေအတွက်စစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်တော့မယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ဆိုကိုရှိတာမဂျိုကျိုဟူမဲအချူကိုကရနိုနျူကိုခ်ရှာ
အခြေအနေအရတရုတ်နိုင်ငံကခီးသွားတွေကိုအရေးပေါ်ဆောင်ရွက်ချက်တွေရယူတတ်မှတ်လိုက်ရတာပါ။ဒီဆောင်ရွက်ချက်တွေကိုလည်းအမြန်ဆုံးအကောင်အထည်ဖော်သွားမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်မနေ့12နာရီမှာစတင်အကြောင်းဝင်မှာဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကဒီဇင်ဘာ29ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဂျပန်နိုင်ငံကိုခုနှစ်တာကာလအတွင်းရောက်ရှိလာသူအလုံးအပါအဝင်တရုတ်ပြည်မှကြီးကဝင်ရောက်လာသူအလုံးမဖြစ်မနေ COVID-19 ပိုးစစ်ဆေးခရရမယ်လို့ဝန်ကြီးချုပ်ကီရှိတာကပြောပါတယ်။ပိုးစစ်ဆေးတွေ့ရှိသူတွေအနေနဲ့အစိုးရကတတ်မှတ်ထားတဲ့နေရာတွေမှာ9ရက်ကြာတိချခွဲနေထိုင်ကြရမယ်လို့လည်းပြောပါရယ်။ဒါအပြင်ဂျပန်နဲ့တရုတ်နိုင်ငံကြားပြည်ဆွဲနေတဲ့လေယာဉ်ခီးစင်တွေကိုရှော့ချထားကြောင်းလဲဝန်ကြီးကီရှိတာကအသိပေးပြောကြားတော့ပါရယ်။ဂျပန်နိုင်ငံတွင်ကိုဗစ်ကူးစက်မှုမြန်မာမလာအောင်ကာကွယ်တဲ့အနေနဲ့အခုလိုဆောင်ရွက်ရတာဖြစ်ပြီးခီးသွွာလာမှုကိုကန့်သတ်လိုက်တာမဟုတ်ဘူးလို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုပါရယ်။ကိုဗစ်ကာကွယ်ဆေး၃လုံးထိုးထားပြည်သူတွေကတော့ဂျပန်နိုင်ငံမှာ COVID-19 ပိုးစစ်ဆေးခံမှုမလိုအပ်ပါဘူး။
ဒီရေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ဖြန်သတင်းတွေကိုဆက်လက်တင်ပြပေးပါောင်းမယ်။မြန်မာနိုင်ငံမှာသတင်းပတ်တစ်ပတ်အတွင်းဥဟန်တာငိမ့်အပေါ်အဝင်သတင်းသမား၄ဦးကိုထောင်ဒဏ်တွေချမှတ်ခဲ့ပြီးသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်မြန်မာစစ်ကောင်စီကဆက်လက်အကြမ်းဖက်ဖိနှိပ်နေတဲ့အတွက်ကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်စီတွေအပေါ်ပုံမထိရောက်ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့နေစည်းမချသတင်းသမားများအဖွဲ့ RSF ကအင်္ဂါနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကသတင်းသမားတွေကိုအတုံးပတ်ဆက်လက်ဖမ်းဆီးထောင်ချနေတဲ့လောက်ရတွေဟာအလွန်ကိုဆက်ဆုပ်ဖွယ်ရာဖြစ်တယ်လို့ RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအကြီးအကဲ Daniel Bestek ကပြောဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကဥဟန်တာငိမ့်ကို electronic ပုံမှန်33ကာကြီးနဲ့နောက်ထပ်ထောင်တန်း9နဲ့ချမှတ်ခဲ့တဲ့အတွက်စုစုပေါင်းထောင်တန်း9နဲ့ရှိသွားပြီဖြစ်ပါတယ်။ဥဟန်တာငိမ့်ကိုလွန်ခဲ့တဲ့မတ်လတည်းတုန်းက9ခါကွင်းနဲ့ထောင်တန်း2နဲ့ချမှတ်ခဲ့ပါတယ်။ဥဟန်တာငိမ့်ဟာ RSF ရဲ့2022ခုနှစ်သတင်းလွတ်လပ်ခွင့်စုအတွက်အမည်စရင်းတင်သွင်းခံရသူဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကကမ်ဘောဇာ Time သတင်းစာရဲ့ Editor ဦးကျော်စရာကိုဘကိုးတိုင်းအနောက်ခြမ်းဂျိုးပင်ကောက်မြို့မှာဖမ်းဆီးခဲ့ပါတယ်။ကမ်ဘောဇာ Time သတင်းဌာနကိုစစ်တပ်ကအာဏာသိမ်းပြီးပြည်ချင်းပိတ်ပစ်ခဲ့သလိုသတင်းဌာနအဖွဲ့ဝင်5ဦးကိုလည်းထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။သတင်းသမားမမှုယရနာခင်မိုးမိုးထွန်းနဲ့ကိုကောင်းဆက်လင်းတို့ကိုလည်းဒီဇင်ဘာလ21ရက်နေ့ကအလုတ်ကျမ်းနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလောလောဆယ်သတင်းသမား63ဦးကိုဖမ်းဆီးထားပြီးတိုင်းပြည်လူဦးရေအချို့နဲ့ကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားအများဆုံးဖမ်းဆီးထောင်ချထားတဲ့နိုင်ငံဖြစ်တယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အီရန်နိုင်ငံတော်ရပ်ပေါင်း100ကျော်လာပြီဖြစ်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းအဖမ်းခံရသူတွေထဲမှာတေတံပြစ်ဒဏ်ချမှတ်ခံရနိုင်သူအနည်းဆုံး100ရှိတယ်လို့အော့စလိုအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ IHR ကအင်္ဂါနေ့မှာပြောပါတယ်။အမျိုးသမီးတွေလိုက်နာရမယ့်ခေါင်းဆောင်ဘဝအသေးချမချုံလို့ဆိုပြီးတော့အီရန်ဘာသာရေးရဲတွေရဲ့အဖမ်းဆီးခံရတဲ့အသက်22နှစ်အရွယ်မာရှာအမနီအဖမ်းခံရစဉ်တည်ဆုံခရာကိုမကျေနပ်ရကစက်တင်ဘာ16ရက်ကစပြီးတော့အီရန်နိုင်ငံတော်လူ့ဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။ဒီလအစောပိုင်းမှာတော့ဆန္ဒပြပွဲနဲ့ဆက်ဆက်နေတဲ့လူငယ်တစ်ယောက်ကို အီရန်အာဏာပိုင်တွေကချိုးပေးကူမြစ်ခဲ့ပါတယ်။ဂျာဟာဆနာပြတ်တွေကိုအရှိန်မြင့်နှိမ်နှင်းလာတဲ့အာဏာပိုင်တွေကလူတွေကြောက်စိတ်ဝင်သွားအောင်ရွယ်ရင်းဖြစ်တယ်လို့တက်ကြွလှောက်ရှားသူတွေကပြောပါတယ်။ IHR ကထုတ်ပြန်လိုက်တဲ့တေသန်ချခံရနိုင်ခြေရှိတဲ့လူတရားထဲမှာအမျိုးသမီး9ဦးပါဝင်ပြီးတော့တေသန်အမိန့်ချခံရသူအ ਨੇ ဆုံး7ဦးပါဝင်ပါတယ်။အဖမ်းခံရသူအတော်များများကရှေ့နေတွေနဲ့တွေ့ခွင့်မရကြဘူးလို့လည်းအစိုးရခန်းစားမှဖော်ပြပါတယ်။လန်ဒန်အခြေစိုက်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ AI ရဲ့အဆိုအရ2023ခုနှစ်အတွင်းအီရန်နိုင်ငံမှာတေသန်ပေးခဲ့သူ314ဦးထိရှိပြီးတော့တရုတ်နိုင်ငံပြည်ရင်ကမ္ဘာမှာတေသန်အများဆုံးပေးတဲ့ဒုတိယမြောက်နိုင်ငံလည်းဖြစ်ပါတယ
်။ပြီးခဲ့တဲ့သတင်းပတ်အကောင်ပိုင်းကအမေရိကန်အနောက်ဘက်တန်းဝါရှင်တန်ပြည်နယ်အတွင်းလျှက်စစ်တပ်ဖြန့်ဖြူးတဲ့နေရာ၄ခုကိုတိုက်ခိုက်ခံခဲ့ရတဲ့အတွက်လက်ရအဆုံးရောက်တွေနဲ့တိုင်းပြည်အနှံ့တိုက်ခိုက်မှုဖြစ်နိုင်ပြီးအများပြည်သူအတွင်းပဋိပက္ခဖြစ်လာမှာကိုစိုးရိမ်မှုတွေတိုးလာနေတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။အခုလိုအများပြည်သူဆိုင်ရာနေရာဌာနတွေကိုနောက်ဆက်တိုက်ခိုက်တာရဲ့နောက်ွယ်မှာဘသူဘဝပါဝင်လှုပ်ဆောင်နေဆိုတာကိုအင်္ဂါနေ့အထိဒေသဆိုင်ရာတာဝန်ရှိသူတွေရဲ့ထုတ်ပေါ်တင်ပြချက်မျိုးဖန်ဆီတာမျိုးမရှိသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့ကစီယာဒက်တောင်ပိုင်းစိတ်ကမ်းမျိုးဖြစ်တဲ့တာကိုမာဘာလူပေါင်း 14,000 လောက်အသုံးပြုနေတဲ့လျှက်စစ်ဓာတ်ပိဌာနကိုတိုက်ခိုက်ခဲ့တဲ့အတွက်လျှက်စစ်မီးတွေပြတ်တောက်သွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ PS ခရိုင်ရဲဌာနဟာဒီဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းနေစစ်ဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ဖန်စီအေးအေးယူတာမျိုးမရှိသေးသလိုတိုက်ခိုက်မှုတွေဟာအစီအစဉ်တစ်ခုကနေလှုပ်ဆောင်နေတာဟုတ်မဟုတ်မသိရသေးပါဘူးအခုလိုအလားတူတိုက်ခိုက်မှုမျိုးကိုဝါရှင်တန်ပြည်နယ်အော်ရီဂွန်ပြည်နယ်နဲ့မြောက်ကိုရိုလိုင်းနာပြည်နယ်တွေမှာဖြစ်ခဲ့တာကိုသိရှိတဲ့အကြောင်းရဲတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်နီယိုနာဇီလူမျိုးရေးအစွန်းရောက်တွေကလူမျိုးရေးစစ်ပွဲဆင်နွှဲလိုနေပြီးလျှက်စစ်ဓာတ်အပိစစ်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ပြောဆိုထားတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်
တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok app တွေကိုအမေရိကန်အောက်လွှတ်တော်ရဲ့ဖုန်းတွေမှာအသုံးပြုခွင့်ပိတ်ပင်လိုက်တယ်လို့အောက်လွှတ်တော်အုပ်ချုပ်ရေးယုံကပြောပါရယ်အမေရိကန်အစိုးရနဲ့ဆက်ဆက်နေတဲ့ပစ္စည်းအလုံးမှာပါပိတ်ပင်မဲ့ဥပဒေတရားမကျခင်ထွက်လာတော့မယ်လို့လည်းပြောပါရယ်လူကြုံရင်းနဲ့ပတ်သက်ပြီးတော့အနေများလာတဲ့အတွက်အောက်လွှတ်တော်ရဲ့ကြီးကြပ်မှုအောက်က electronic ပစ္စည်းအလုံးကနေ TikTok app တွေကိုဖျက်ပစ်ဖို့အောက်လွှတ်တော်အမတ်တွေနဲ့ဝန်ထမ်းအလုံးကိုအုပ်ချုပ်ရေးအဖွဲ့အကြီးအကဲ CAO ကအင်္ဂါနေ့မှာအကြောင်းကြားခဲ့တာပါ Beijing SA site ByteDance Limited by TikTok app တွေကိုပြည်နယ်အစိုးရပိုင်း PC တွေကလည်းအသုံးပြုဖို့အသုံးမပြုဖို့တာမြင်ချက်တွေထွက်လာပြီးတဲ့နောက်အောက်လွှတ်တော်ကအခုလိုဆောင်ရွက်လိုက်တာပါပြီးခဲ့တဲ့သတင်းပတ်အထိပြည်နယ်အစိုးရအုပ်ချုပ်မှုအောက်က electronic PC တွေကလည်း TikTok app အသုံးပြုမှုဒစိုက်တပိုင်းတာမြင်ထားတဲ့ပြည်နယ်ဆက်ကုတ်ခုတိရှိပါတယ် TikTok app ကိုအသုံးချပြီးတော့တရုတ်အစိုးရက American ပြည်သူတွေကိုခြေရာကောက်တာမျိုးတွေလုံလာမှာကိုဆိုရင်လည်းအတွက်အဲ့ဒီလိုတာမြင်လိုက်တာပါပြီးခဲ့တဲ့ဘက်ကအချက်လွှတ်တော်ကအတည်ပြုလိုက်တဲ့အစိုးရအသုံးစိဒေါ်လာ 1.66 trillion ထက်မှာ Federal အစိုးရပိုင်း electronic PC တွေမှာTikTok app တွေတာမြင်မဲ့တမတ်ချက်လဲပါဝင်ပါတယ်တမရဂျိုးပဒန်လက်မှတ်ထိုးအတည်ပြုပြင်းတော့အဲ့ဒီတာမြင်ချက်တွေကဥပဒေအဖြစ်အသက်ဝင်လာတော့မှာပါ TikTok ကတော့ဒီကိစ္စနဲ့ပတ်သက်လို့ချက်ချင်းတုံ့ပြန်ချက်မပေးပါဘူးအမေရိကန်လွှတ်တော်အမတ်တွေကလည်း TikTok app တွေကိုတနိုင်ငံလုံးမှာတာမြင်ဖို့အကြံပြုတင်ပြထားကြပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွန်မိုးချွန်နဲ့နန်းလောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ VOA မြန်မာဝိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။ကိုဗစ်ကာလတင်းကျပ်မှုတွေဖြစ်လျော့ပြီးနောက်ပိုင်း2022ခုနှစ်အတွင်းသတင်းထောက်တွေနေရာအနှံ့လှုပ်ရှားဆောင်ရွက်မှုတွေပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်။ဒီပိုင်းနဲ့ထက်မှပဲကမ္ဘာပေါ်မှာပြင်းထန်တဲ့ပဋိပက္ခတွေလည်းမြင့်တက်လာခဲ့ပြီးသတင်းထောက်တွေအဖမ်းခံရမှုအသက်ခံရမှုတွေလည်းတိုးလာခဲ့ပါတယ်။ VOA သတင်းထောက် Laurel Bowman သတင်းပေးပို့ထားတာကိုကိုစောမှုကျော်ကပြောပြပေးမှာဖြစ်ပါတယ်
။ယူကရိန်းစစ်ပွဲနဲ့မက္ကဆီကိုကအကြမ်းဖက်တိုက်ခိုက်မှုတွေအပါအဝင်တရင်သမားတွေအပေါ်ဖိနှိပ်တဲ့ဥပဒေတွေနဲ့မတရားနှိမ်နှင်းမှုတွေကြောင့်2022ခုနှစ်ဟာတရင်သမားတွေအတွက်ခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။အီရန်ကဆန္ဒပြပွဲတွေနဲ့အစ္စရေးပါလက်စတိုင်းအနောက်ဘက်ကမ်းခြေဒေသကပဋိပက္ခတွေကိုတရင်ယူဖော်ပြကြတဲ့တရင်တောက်တွေအချမ်းဖက်တိုက်ခိုက်ခံရတာအသက်ခံရတာဖမ်းဆီးထောင်ချခံရတာတွေဟာအရင်ကထက်ပိုများလာပါတယ်။2022ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်တွေဟာလည်းကျဆင်းလာခဲ့တယ်လို့နေစီမချသတင်းတောက်များအဖွဲ့ RSF က Clayton Wymats ကပြောဆိုပါတယ်
Unfortunately, we observed the sharpest increase in
Gamma Gong Swabe, Kaba Anan, Drenamari, Pankayara, Piambe, Swekayara, Atta Kayara, Ria, Majonzabula, O, Mintella, Gebare.
Natana Sandakuni, a drink, Drenama, Naya, Tonsa, Tonya, a Pankangaya B, Naza Kuneya, Atta Kangaya, Relu, RSF, Popia Bare, Tayo, Yama, Iran and Anyha, Drenamari, a Miazon Pansy Town, Tare Nangani Pipare. Mexico, Ukraine, Sibuene, Haiti, Nanganima, Natana Santa Cune, Adrin, Tadendama, Amyazon, Tison Gabare. Ukraine, Sibuene, Badabi, Rashaga, Tadem Mediari, Abopine, Tinta de Ubidi, Piatangabi, Sibuene, Badalu, Sonsa, Porto, Tempiare, Tadem Mediari go, Adin, Ajabi, Cabare. Keith Independent, Tadinzae, Edita Joe. Oka Rutan Gogaro Akulu Piosubare.
Cover any war, but especially so when it's a war that is in your country and
Sipuri Nepatepi, the Rinu Popia Raha, Verongama, Malue Gugebau. A Ruta Piano, Go Tankima, Sipiteka, Kuha, Taman the Rindamati of the Makarobau. The Rinu, the Rin Popi, Engo Easy Sipiabo Suraga, Mapiani Nobau. Go Gorai, Malong John Rodalo.
ကိုမိသားစုတွေမလုံးကြုံတော့ဘူးစစ်ဖြစ်နေတဲ့နေရာတွေတင်သတင်းသမားတွေအတွက်မလုံးကြုံတာမဟုတ်ပါဘူးမက္ဆီကိုလိုနိုင်ငံမှာသတင်းသမားတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်တာအကြမ်းဖက်တိုက်ခိုက်တာတွေကြောင့်လဲသတင်းသမားအများဆုံးသေဆုံးတဲ့နိုင်ငံဖြစ်လာပါတယ်ဒီလိုအဖြစ်အပျက်တွေရိုက်ခတ်ချက်တွေဟာအလွန်ကြေပြန့်ပါတယ်လို့သတင်းအခွင့်ကာကွယ်ရေးအဖွဲ့ဖြစ်တဲ့ Article 19
အပွဲကအဲမတ်စ်ကွန်ဒိုဆမတ်အခုလိုအကျံဖက်တက်ဖြတ်မှုတွေနဲ့ပတ်သက်ပြီးကျမတို့ရဲ့စိုးရိမ်ချက်တွေကဘာလဲဆိုတော့သတင်းသမားတယောက်အသက်ခံရတယ်ဆိုတာကအကြောင်းအရာနှစ်ခုကိုတတ်လိုက်တာပါတစ်ခုကသတင်းသမားဖြစ်တဲ့လူကိုတတ်လိုက်တာပါနောက်တစ်ခုကအဲ့ဒီစုံစမ်းဖော်ထုတ်တင်ပြနေတဲ့အကြောင်းအရာကိုမတင်ပြနိုင်အောင်တတ်လိုက်တာပါဒီကိစ္စအလွန်ကိုပြင်းထန်ပြီးတယောက်မှအများကြီးရှိပါတယ ်ဖြစ်ပါတယ
်တရုတ်ဟာသတင်းလိုလခွင့်ကိုပိတ်ပင်တဲ့အစိုးဆုံးနိုင်ငံအဖြစ်ဆက်ရှိနေပါတယ်အခုအခါဟောင်ကောင်ကိုလည်းတင်းကျပ်မှုတွေလှုပ်လာပါတယ်ဟောင်ကောင်မှာ Apple Daily သတင်းဌာနကိုထူထောင်သူ Jimmy Lai ရဲ့အမှုဟာဒီအခြေအနေတွေကိုဖော်ပြနေပါတယ်ဟောင်ကောင်နိုင်ငံသားသတင်းတောက်များအသင်းက Keith Rich Bagaro
And so with these national security cases it puts everybody on notice that
အခုလိုဟောင်ကောင်မှာ Jimmy Lai လို့ထင်ရှားတဲ့သူကိုအမျိုးသားလုံခြုံရေးဥပဒေနဲ့ဆွဲဆိုဖမ်းဆီးခံရတယ်ဆိုတာဟာဟောင်ကောင်မှာဘယ်သူ့ကိုမဆိုအဲ့ဒီလိုဆွဲဆိုဖမ်းဆီးခံရနိုင်တယ်ဆိုတာကိုအသိပေးလိုက်တာပဲဖြစ်ပါတယ
်ကမ္ဘာနေရန်အနှံ့မှာလည်းတချို့အစိုးရတွေဟာတိကျတဲ့သတင်းတွေကိုရယူနိုင်ဖို့အခွင့်အလမ်းတွေကိုပိတ်ပင်တားမြစ်ထားပါတယ်ဥပမာအာဖဂန်ကတာလီဘန်အစိုးရလိုမျိုးဖြစ်ပါတယ်တာလီဘန်တွေက VOA သတင်းထုတ်ပြန်မှုကိုပိတ်ပင်ထားပါတယ်ဒါပေမဲ့သတင်းတောက်တွေကတော့ဆက်ပြီးထုတ်လွှင့်နိုင်အောင်လုပ်မယ်လို့ဆိုပါတယ်။ VOA Afghan ဌာနက Shaistar Sadat Lami ကအခုလိုပြောဆိုပါတယ
်။ They trust us and they want to hear us and no matter what they will
find. Afghan တော်ရှင်တွေကကျမတို့ပုံမှာယုံကြည်မှုရှိပါတယ်။ကျမတို့ရဲ့တင်ပြချက်တွေကိုကြားလို့ကြပါတယ်။ဘလို့ခက်ခဲတွေပဲရှိရှိသူတို့ကကျမတို့ရဲ့သတင်းဖော်ပြချက်တွေကိုရအောင်ကြည့်ရှုနားတော်တာဆင်ကြတာပါ။
ကိုဆောင်မှုကြောင့်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုနှားဆင်ကြရအောင်ပါသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ပတ်သက်ပြီး2022ခုနှစ်အတွင်းထင်ရှားတဲ့အဖြစ်အပျက်တွေကိုပြောပြပေးမှာဖြစ်ပါတယ်ကမ္ဘာတဝန်းဥတုရာသီပြောင်းလဲဖောက်ပြန်မှုအမျိုးမျိုးနဲ့ရင်ဆိုင်နေရချိန်မှာထိခိုက်ပျက်စီးမှုတွေတိုးလာတာလည်းရှိသလိုတိုးတက်ပြောင်းလဲလာတာတွေလည်းရှိပါတယ်ဒါအပြင်ဥဒုရာသီပြောင်းလဲမှုအပြင်သဘာဝပတ်ဝန်းကျင်အပါအဝင်ဇီဝကေဟစနစ်ထိမ့်သိမ့်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့အစည်းရဲ့ဦးဆောင်မှုနဲ့ရောနိုင်ငံတစ်ခုချင်းစီအလိုက်ဆောင်ရွက်နေတာတွေကိုပါနန်းလောင်ကစူးစီးတင်ပြထားပါတယ်ရှင
်ကုလသမဂ္ဂကတော့ဥဒုရာသီပြောင်းလဲမှုဟာဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အခက်အခဲဆုံးကိစ္စဖြစ်တယ်လို့ပြောပါတယ်ဆက်ရုံအလုံယုံနဲ့ရင်းမောင်းဆောင်ကထွက်တဲ့ကာဗွန်တန်ငွေတွေကြောင့်ကမ္ဘာအပူချိန်မြင့်တက်ရာကရေခဲတောင်တွေအကြီးပြောတာပင်လယ်ရေမြင့်တက်တာကဘာတွေပြိုတာပြင်းထန်တဲ့ရာသီဥတုတွေပေါ်ပေါက်လာတာအပူလိုင်းအေးလိုင်းတွေဖြစ်တာကူးဆဲရောဂါပြန့်နှံ့တာတွေအပြင်ဆိုက်ပျိုးသီးနှံတွေအထွန်းအောင်ကျဆင်းတာတွေဖြစ်လာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်လဲဖလုံအိမ်တန်းငွေတွေအကြီးအကျယ်လျှော့ချနိုင်ရေးကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့နိုင်ငံဆောင်ဝိုင်းဝန်းလုပ်ကိုင်နေကြပေမဲ့အပူချိန်ကတော့ဆက်ပြီးတော့တက်လာနေသေးပါ။ ဆက်မှုထုံးကားစကာလမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်နဲ့တက်တမ5ဒီဂရီတိုးမလာရေးပါရီသဘောတူညီချက်နဲ့လုတ်ကိုင်းနေကြပေမဲ့တချို့ဒေသတွေမှာအပူချိန်ကတက်တမ7ဒီဂရီတိုးပြီးသွားပါပြီ။ရှေ့ဆက်ဖလွန်အိမ်တန်းငွေထုတ်လုပ်မှုတွေတိတိတသာမလျှော့ချနိုင်မှုဆိုရင်တော့တဘာဝဘေးဒဏ်တွေထိမ့်မနိုင်အောင်ဖြစ်လာလိမ့်မယ်လို့သိပ္ပံပညာရှင်တွေကစက်တိုက်သတိပေးနေတာပါ။ဆမ်မိုအင်အားကြီးနိုင်ငံတွေကြောင်းယာဒီဥဒုပူနွေးလာတာဖြစ်ပြီးဖောက်ပြန်မှုဒဏ်ကိုဆင်းရဲတဲ့အတိုင်းမီတွေကခံရတာဖြစ်တယ်လို့ဥဒုယာဒီဆိုင်ရာပညာရှင်တွေကထောက်ပြပါတယ်။ဒါကြောင့်လဲယာဒီဥဒုဖောက်ပြန်မှုဒဏ်ခံရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုယော်ကြေးပေးရေးတီးတန့်ရမွေထားမဲ့သမိုင်းဝင်ဆုံးမြတ်ချက်ကိုအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥဒုယာဒီညီလက္ခဏာ COP27 ကဆုံးဖြတ်ချက်ချနိုင်ခဲ့ပါတယ်။ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့ကုလသမဂ္ဂအကြီးအကဲကသတိပေးပါတယ်
။ But clock is ticking and trust keeps eroding.
ရမုံငွေအထွက်သဘောတူညီချက်ရခဲ့ကြပေမဲ့ဥဒုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့အထက်အကြောင်းရင်းကိုဘလို့ဖြေရှင်းကြမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်သေးပါဘူး။ခုနှစ်ပိုင်းတွင်မှာပဲအော်စတြေးလျတိုက်ကနေအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းစံချိန်တင်တော်မီကြီးတွေလောင်ကျွမ်းခဲ့သလိုအာဖရိကအရှေ့အလယ်ပိုင်းနဲ့အာရှတိုင်းမှာလည်းစိုက်ပျိုးသီးနှံတွေအထွက်နှုန်းကျဆင်းခဲ့ပါတယ်။အာနာတိကတိုက်မှာလည်းအပူချိန်ကမကြုံစဘူး20ဒီဂရီအထိမြင့်တက်ခဲ့တာပါ။ဥဒုယာတီပြောင်းလဲဖောက်ပြောင်းမှုနဲ့ဆက်ဆက်ပြီးတော့ဟာရီကိန်းမုန်တိုင်းကြီးတွေအပူလိုင်းတွေနဲ့ရေကြီးရေလျှမ်းမှုတွေကလည်းတစ်နှစ်ထက်တစ်နှစ်စံချိန်တင်ဆိုးဝါးလာတာကိုတွေ့မြင်နေရပါတယ်။ထင်ရှားတဲ့ဥပမာတစ်ခုကတော့ပြည်ခဲ့တဲ့ဇူလိုင်လလောက်ကပဲပါကစ္စတန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသက်ထန်ပြီးတော့ရေကြီးရေလျှမ်းခဲ့တာမှာလူရေ33သန်းထက်မနည်းရေဘေးတင့်ခဲ့ရပြီးတော့အင်ချီသသန်းကျော်ပျက်စီးပြီးစာတင်ကျောင်းတွေ၊ကျမရဲ့အဆောက်အဦတွေနဲ့လမ်းနားတွေပျက်စီးခဲ့ရတာပါ။ကမ္ဘာတရံစားတာရင်းမြစ်တွေနဲ့ဥဒုယာတီအရေးစောင့်ကြည့်လေ့လာနေတဲ့ Washington ခြေဆိုင် World Resources Institute ကဥဒုယာတီတန်ခိုင်ရေးလုပ်ငန်းအဖွဲ့ကောင်ဆောင် Rebecca Carter က VOA ကိုအခုလိုပြောပါတယ
် Is indeed much more likely to have occurred because of climate change.
ဥဒုယာတီပြောင်းလဲမှုအကျိုးဆက်ကြောင့်ပါကစ္စတန်မှာရေဘေးဖြစ်လာရတာပါ2010ခုနှစ်တုန်းကလူ2000ကျော်သေဆုံးခဲ့ရတဲ့ပါကစ္စတန်ရေဘေးနဲ့တော့အခုဖြစ်ရက်ကမတူပါဘူးအဲ့ဒီတော့ကတော့တစ်ချိန်တည်းမိုးသက်ထန်ရာကနေရေကြီးခဲ့တာမျိုးမဟုတ်ပါဘူးအခုလိုသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေရှမ်းမှုမျိုးတွေမဖြစ်အောင်ကြိုတင်ကာကွယ်လို့လည်းမရနိုင်ပါဘူးဒါပေမဲ့လည်းရှိထားတဲ့သဘာဝဘေးဒဏ်သတိပေးစနစ်မျိုးတွေမရှိတဲ့အတွက်လောက်ရကန်ရတာပိုးပြီးတော့ခက်ခဲစေပါတယ်အာလီဝါနေသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုစနစ်တွေကမ္ဘာတဝန်းတိုးချဲ့တက်ဆင်ဖို့ကုလသမဂ္ဂကလည်းအကြံပြုနေပါတယ်နိုင်ငံတော်များများမှအဲ့ဒီလိုစနစ်မျိုးတက်ဆင်ထားမယ်ဆိုရင်ထိထိရောက်ရောက်လုတ်ကင်ဆောင်ရွက်နိုင်မှာပါလူမှုအတိုင်းဝိုင်းတော်များများမှအဲ့ဒီစနစ်တွေရှိဖို့သတိပေးစနစ်နဲ့အကျွမ်းတဝင်ရှိဖို့ဘေးလွတ်ရာရှောင်တိမ်နိုင်တဲ့နည်းလမ်းတွေဖန်တီးဖို့လည်းလိုအပ်ပါတယ
်ခုလိုသဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအတွက်ရော့ကျေးရမငွေထားရှိပေမဲ့လို့27ညီလာခံဆုံးဖြတ်ချက်ကိုတော့ loss and damage ပျောက်ပျက်ဆုံးရှုံးမှုအတွဲလို့နာမည်ပေးထားပါတယ်တဟာရော့ကျေးငွေရနိုင်ဖို့နေပေါင်းများစွာတောင်းဆိုလာကြတဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်တော့အောက်မွေးတရားလည်းဖြစ်ပါတယ်။ရှင်းနဲ့အာရဗ်ဇော်ဘွားများပြည်တော်စု UAE မှာကျင်းပမဲ့ဥဒုယာတီပြောင်းလဲမှုညီလာခံကြရင်ဒီရမုံငွေကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဦးဆောင်သူတွေကဆွေးနွေးကြအောင်ပါပါ။ခုချိန်မှာဖလုံအိမ်တက်ငွေထပ်မထွက်အောင်လို့ချက်ချင်းရပ်ပစ်နိုင်မယ်ဆိုတော့ကမ္ဘာအဖို့ချင်းကရှင်းရတဲ့မှာဆက်ပြီးတော့မြင့်တက်နေဦးမယ်လို့လည်းဥဒုယာတီအရေးကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်လဲဖလုံအိမ်တက်ငွေထုတ်လို့မဟုတ်ခင်ပဲပြန်ပြည့်မြဲစွန့်ရည်နဲ့ထုတ်ယူကြဖို့တက်ဆိုင်ရာအစိုးရဘက်ကအကြီးအကျယ်ရည်နှီးမြှုပ်နှံဖို့လို့တို့လိုဈေးကွက်စီးပွားရေးဆိုင်ရာမူဝါဒတွေပြောင်းလဲရေးဆွဲမှဖြစ်မယ်လို့လဲပညာရှင်တွေကထောက်ပြပါရယ်။ကမ္ဘာအရေးရကဥဒုအရာတိအရေးတက်ကြွလှုပ်ရှားနေကြတဲ့လူငယ်လူရယ်တွေကလည်းသူတို့ရဲ့အနာဂတ်ကိုမဖျက်ဆီးဖို့စကလုံးတွေနဲ့တည်းမဟုတ်ပဲလှုပ်ရှားမှုနဲ့တက်တည်ပြဖို့ကမ္ဘာကောင်းဆောင်တွေကိုတိုက်တွန်းတောင်းဆိုနေကြတာပါ။လက်ရှိမှာတော့ကမ္ဘာတက်ငွေထွက်တဲ့လုပ်ငန်းတွေအပေါ်ကာမအခုံကောက်ယူပြီးတော့ဥဒုယာတိအရေးကင်တွင်နေတဲ့နိုင်ငံပေါင်းက28နိုင်ငံရှိပါတယ်။ဥရောပနိုင်ငံအတော်များများနဲ့ကနေဒါ၊စင်ကာပူ၊ဂျပန်၊ယူကရိန်းနဲ့အာဂျင်တီးနာတို့လည်းပါဝင်တယ်လို့2019 ODEC Tax Energy Use အစည်းအဝေးခါသာမှာဖော်ပြပါရယ်။ဒါပေမဲ့လည်းကြောက်မွေထုတ်လုပ်မှုကဏ္ဍမှာကောက်ယူနေတဲ့ကာဗွန်ခွန်ကနေလွန်းတယ်လို့လည်း OECD အစည်းအဝေးခါသာကထောက်ပြပါရယ်။ဆွေဒင်နိုင်ငံမှာတော့ကာဗွန်တန်ထွက်ရင်အမေရိကန်ဒေါ်လာ129ဒေါ်လာအခွန်ဆောင်ရသလို1995ခုနှစ်နောက်ပိုင်းကာဗွန်တန်ငွေ25ရာခိုင်နှုန်းလျှော့ချနိုင်ချိန်မှာနိုင်ငံစီးပွားရေးကတော့85ရာခိုင်နှုန်းတိုးတက်လာပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာလူဦးရေတိုးပွားလာတာလူနေအိမ်ခြေတိုးချတာနဲ့ဆန္ဒရိက္ခာလိုအပ်ချက်တွေကြောင့်တဘာဝရင်းမြစ်ထုတ်ယူသုံးစွဲမှုတွေတိုးလာပါတယ်။ဒါကြောင့်လဲစီးပွားကေယာစင်တွေပျက်စီးဆုံးရှုံးလာတာပါ။ 1990ကနေ2016ခုနှစ်အတွဲမျိုးရုံးပြောက်ွယ်သွားတဲ့ကုန်းတွေရင်းနေတဲ့တော်မျိုးစုံကဖျားမြ68ရာခိုင်နှုန်းလောက်ရှိတယ်လို့ကမ္ဘာတော်ရင်သရိုက်ဆန်ရမုံငွေအဖွဲ့ WWF ရဲ့အစီအစဉ်ကစားတရားမှာဖော်ပြပါတယ်။အကြောင်းအမျိုးကြောင့်စီးပွားရေးစနစ်ထိခိုက်ပျက်စီးရတာဖြစ်ပေမဲ့တစ်တော်တွေမြေရင်းလွင်ပြင်တွေနဲ့လူမှုရောတွေအပြင်ရွှေနွန်တော်တွေကိုဆက်ပြုတ်ရဲအတွက်ပြုတ်ပြင်အသုံးချနေတာကြောင့်အထူးဖြစ်ရတာလို့လည်းအစီအစဉ်ကစားမှာထောက်ပြထားပါတယ်။တော်ရင်သရိုက်ဆန်တရားမွေမောင်ခိုရောင်းဝယ်တာကလည်းအရေးကြီးတဲ့အချက်တစ်ခုအဖြစ်ပါဝင်ပါတယ်။2022ခုနှစ်ဒီဇင်ဘာလအထက်မှာတော့တဘာဝပဝန်းကျင်ကမ္ဘာရှားပါသရိုက်ဆန်တွေနဲ့ဂေဟတ်စနစ်အတွက်အရေးကြီးလာတဲ့မြင်းနဲ့ရေပြင်းနဲ့နမိတ်30ရာခိုင်နှုန်းကို2030ပြည့်လွန်နေမှာဖော်ဆောင်နိုင်ဖို့နိုင်ငံတကာလောက်ကသဘောတူညီလိုက်ကြပါတယ်။ကနေဒါနိုင်ငံမွန်ထရီယယ်မှာကျင်းပတဲ့ခြေဝဂေဟတ်စနစ်ဆိုင်ရာကုလသမဂ္ဂညီလာခံကသမိုင်းဝင်သဘောတူညီမှုတရက်ကိုလက်မှတ်ရေးထိုးလိုက်ကြတာပါ။ဖွံ့ဖြိုးမှုနှိမ့်ကြတဲ့နိုင်ငံတွေအပါအဝင်ကမ္ဘာမြေတုနဲ့ရေတုတွေကာကွယ်ထိန်းသိမ်းနိုင်ရေးထူးခြားလာတဲ့သမိုင်းဝင်သဘောတူညီမှုကိုကုလသမဂ္ဂညီလာခံကရရှိလိုက်တာပါ COP15 စီဝကေဟဆိုင်ရာကုလသမဂ္ဂညီလာခံအဆုံးသတ်တဲ့ဒီဇင်ဘာ19ရက်နေ့မှာပဲအဲ့ဒီလိုသဘောတူညီမှုရလိုက်တာဖြစ်ပါတယ်ညီလာခံဥက္ကရာကအခုလိုကြေညာသွားပါတယ
်我们这是一个历史性的时刻今天啊
ကျွန်တော်ရှောက်ခဲ့ကြတဲ့ခရီးရှိကြီးရဲ့ဆုံးဖြတ်တဲ့ဒီကနေ့ကတော့တမိုင်းဝင်ခါသမားနေလည်းဖြစ်ပါတယ်။ကမ္ဘာနေရာအစုံမှာအစည်းအဝေးတော်တော်များကျွန်တော်တို့ကျင်းပခဲ့ပါတယ်။ COVID-19 ကပ်ရောဂါအဆိုးဆုံးအခြေမျိုးမှာတော့ကျွန်တော်တို့မယက်မနာလုပ်ခဲ့ကြပါတယ်။နောက်ဆုံးတော့ပန်းနံကိုရောက်လာကြပါပြီ။ကွန်မင်းမွန်ထရီယယ်ကမ္ဘာလုံးဆိုင်ရာဇီဝဂေယစနစ်ထိန်းသိမ်းမှုပေါင်းနဲ့အတူလုပ်ငန်းတွေကြီးကျက်ကုကဲမဲ့မူပေါင်းတွေကိုပါချမှတ်လိုက်ကြပါပြီ
။ဒီကနေ့ကမ္ဘာကြီးရင်ဆိုင်နေရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ပလတ်စတစ်ညင်ညာမှုပါ။လွန်ခဲ့တဲ့အနှစ်90လောက်ကတစ်နှစ်ကိုပလတ်စတစ်တန်ချိန်2တန်းလောက်ထုတ်လုပ်ခဲ့ရက2015ခုနှစ်လောက်မှာတော့တစ်နှစ်ကိုတန်ချိန်419တန်းအထိရောက်လာပါတယ်။ပင်လယ်ဓမ္မုတ်တရားရဲ့ရောက်လာတဲ့ပလတ်စတစ်အမိုက်တွေဟာနှစ်စဉ်တန်ချိန်14တန်းလောက်ရှိနေပြီးတော့ရင်းနှီးတရားတွေထိခိုက်ပျက်စီးနေရကြောင်းသိပ္ပံကြားနဲ့တခုမှဖော်ပြပါရတယ်။တချို့ကတော့ကမ္ဘာကြီးတစ်ခုလုံးပလတ်စတစ်နွန်ထဲနေနေပြီလို့တင်စားပြောဆိုကြတာပါ။နေရာချီကြားမှာပျက်စီးတတ်တဲ့ပလတ်စတစ်အမိုက်ပြဿနာဒီထက်ပိုဆိုးမလာအောင်ဝိုင်းဝန်းကာကွယ်ဖို့ကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ကြိုးပမ်းနေကြပါပြီ။နွေမာလက်ကွန်ပိုင်းကဥရုဂွေးနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာညီနိုင်ဆောင်ရွက်ကော်မတီ INC ရဲ့ပထမအကြိမ်ညီလာခံမှာတော့ပလတ်စတစ်ကိုဘယ်လိုသုံးနေကြသလဲ၊ဘယ်လိုစွန့်ပစ်ကြမလဲ၊ဒီပလတ်စတစ်အမိုက်ပြဿနာကိုဘယ်လိုထိန်းချုပ်ကြမလဲဆိုတာဆွေးနွေးခဲ့ကြပါတယ်။ INC ပထမအကြိမ်ညီလာခံကိုအွန်လိုင်းကနေတရားခွင်ရခဲ့တဲ့မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးသက်ကြွလှူရှားသူကိုဟင်းထက်ဦးကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ်။
ဗမာပြည်ကဟိုဒီ process တစ်ခုလုံးမှာတော်တော်နောက်ကျကျန်နေရပြီဆိုတာကသတိထားရတယ်။တိုင်ဝမ်နဲ့ပေါ့ကောင်းတယ်ပေါ့။တချို့နိုင်ငံတွေဥပမာကျွန်တော်တို့အရှေ့တောင်အာရှဆိုလို့ရှိရင်စင်ကာပူနိုင်ငံမျိုးဆိုသူ့ရဲ့ပညာရေးစနစ်ထဲမှာအစား plastic ကမကောင်းဘူး။ပြီးတော့ plastic ဆိုတာကမြန်မာရဲ့ plastic တွေမဟုတ်ဘဲနဲ့များစွာရှိနေတယ်။ပြီးတော့ရေထဲကို plastic တွေကဆုံးပြမှုတွေကဘယ်လိုမျိုးလူတွေကိုထိခိုက်နေလဲဆိုတော့နေရာတွေကိုဆွေးနွေးနေကြပြီ။ဒီအတွက်အနာဂတ်မှာဘယ်လိုလုပ်မှာတို့တကဘာလုံးဘယ်လိုလုပ်ကြမလဲဆိုရဲအရာတွေကိုဆွေးနွေးနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံကပလတ်စတစ်ပြဿနာနဲ့ပတ်သက်လို့ဘယ်သူကတာဝန်ရှိမှန်းတော့ကျွန်တော်တို့မသိအောင်ဒီပလတ်စတစ်နဲ့ပတ်သက်ပြီးတော့ကိုယ်နိုင်ငံအတွက်မကောင်းဘူးဆိုတာသိရကိုယ်ပတ်ဝန်းကျင်အတွက်မကောင်းဘူးဆိုတာသိရအဲဒီကဘယ်လိုမျိုးဘယ်သူကိုတော့ပြီးတော့ဟိုကျွန်တော်တို့ဘယ်လိုပါဝင်ရမလဲဆိုတော့မေးဖို့တော့မှမသိရတဲ့လမ်းစားမရှိဘူးဖြစ်နေတယ်
လာမယ့်2023နဲ့2024ခုနှစ်မှာ INC ညီလာခံအကြိမ်ကျင်းပဖို့ရှိနေပြီးတော့နိုင်ငံအလိုက်နေလန့်တိရှာပြီးတီထွင်ကြစားနိုင်ဖို့တိုးတက်မှုတွေကိုပုံမှန်တင်ပြကြဖို့လှစ်လပွင့်လင်းစွာလုပ်ကိုင်ကြဖို့နဲ့စီးရဲနွမ်းပါတဲ့အတိုင်းမျိုးတွေကိုတော့ငွေကြေးကူညီထောက်ပံ့မှုအပြင်လှော့အပ်တဲ့သင်တန်းတွေပေးအပ်ဖို့ကိုလည်း INC ညီလာခံတယောက်လာကြသူတွေကအကြံပြုခဲ့ကြတာပါ2025နှစ်လည်လောက်ကြရင်တော့ပလတ်စတစ်ညင်ညာမှုတပ်ဖြစ်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းမဖြစ်မနေလိုက်နာကြရမယ်မူဝါဒတရက်ကိုအပြစ်သက်ချမှတ်ကြမှာဖြစ်ပါတယ်ဒီကနေ့ကမ္ဘာမှာလက်တွေ့ရင်ဆိုင်နေရတဲ့ကြီးမားတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအခြားပြဿနာတွေကတော့တစ်တော်ပြုံးနေမှုလေဓုညဉ့်ညံ့မှုပင်လယ်ရေမြင့်တက်မှုပင်လယ်ရေအက်ဆစ်ဒတ်ပေါမှုငါးအလွန်ကျုံဖတ်မှုတွေပါဝင်ပါတယ်အခုလိုသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြောင့်တောက်သုံးရင်နဲ့ဆန္ဒရိက္ခာမလုံလောက်တာမျိုးဖြစ်လာမှာကိုလည်းပညာရှင်တွေကအတော်ကိုစိုးရိမ်နေတာပါတကဘာလုံးနဲ့ဆိုင်တဲ့ဒီလိုပြဿနာကြီးတွေကိုလူတူချင်းစီအလိုက်အသိအဖွဲအလိုက်လုံနေုံနဲ့မလုံလောက်တော့တဲ့အတွက်အစိုးရပိုင်းကထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့လည်းပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်။ကျမတန်လောပါ
။ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933 9နဲ့9383ညလိုင်းဒိုမီတာ48 kHz 65 539နဲ့လိုင်းလံမီတာ 190 kHz 1595တို့ကနေလည်းဖမ်းယူနာဆင်နိုင်ကြပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ28ရက်ပုတ်ထူးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32နဲ့48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Social Media လူကြီးများသတင်းတို့နေရာပေါင်းစုအကြောင်းစုသတင်းပတ်စဉ်ကဏ္ဍတို့ကိုနားဆင်ကြရမှာဖြစ်ပါတယ်
ဒီမှာအဲ့လိုလွတ်လပ်ပြီလို့ရှိရင်သွားရတော့ကုမိတာကိုလွမ်းတော့ပေါ့ဘုံမှာကြတော့အဲ့လိုစိတ်ကဒီလိုမပြောရအောင်လေလွတ်လပ်မှုရအဲ့တော့ဒီမှာကိုကလည်းဒီမှာရောက်နေတော့ကံကောင်းပြီးရောက်တယ်ဆိုတော့ဟိုအိမ်နဲ့တူတူလဲရရင်ကိုပြောမှာပေါ့ဟုတ
်နေရာပေါင်းဆုံးအချောင်းဆုံးသတင်းပတ်စဉ်ကဏ္ဍမှာနားဆင်ချက်ရမှာပါရှင်အခုတော့သတင်းဆောင်မတပုတ်ကိုအရင်ဆုံးတင်ပြပေးပါမယ်American ပြည်တော်စုမှာဦးမဲ့အိမ်မဲ့ဖြစ်မှုဟာမြို့ကြီးအများပြအတွက်အဓိကပြဿနာကြီးတစ်ခုဖြစ်ပြီးဒါကိုဖြေရှင်းဖို့လည်းခက်ခဲနေပါတယ်။အမေရိကန်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကဖွဲ့စည်းတစ်ခုကတော့အိုးအိမ်မဲ့ဖြစ်နေသူတွေကိုသူတို့ရဲ့အချက်လက်တွေသုံးပြီးအကူအညီပေးဖို့လုပ်နေတယ်လို့အဲ့ဒီမြို့ကနေ VOA သတင်းတောက် Fee Diakin ကပြောပါတယ်။အပြည့်အစုံကိုဒေါက်ခင်မြို့သက်ကပြောပြပေးပါအောင်ရှင်။
But it's pretty traumatic to have to retell your story over and over.
ကိုအဖြစ်အပျက်ကိုထပ်တလဲလဲပြန်ပြန်ပြီးပြောပြနေရတာအင်မတန်စိတ်ပျက်ဖို့ကောင်းပါလေ
။ Alicia Wood ကအရင်ကအိုးအိမ်မဲ့တယောက်ဖြစ်ပြီးတော့အခု Shelter ကအိုးအိမ်မဲ့သူတွေအတွက်ဝန်ဆောင်မှုပေးတဲ့ဌာနမှာအလုပ်လုပ်နေသူပါ။ဒီဌာနကဝန်ထမ်းတွေအနေနဲ့သူကဘယ်သူဘာကူညီလိုလဲဆိုတာကိုမသိကြတဲ့အတွက်အကူအညီလိုလို့သူသွားပြီးတောင်းတိုင်းသူ့ရဲ့ဇာတ်လမ်းကိုပြန်ပြန်ပြီးပြောပြရတာပါ။ဒါပေမဲ့အခုတော့ဒါမျိုးမဟုတ်တော့ပါဘူး။King County ကဒေသဆိုင်ရာအိုးအိမ်မဲ့သူများအရေးတာဝန်ရှိသူတွေဟာအိုးအိမ်မဲ့သူတဦးချင်းစီရဲ့အချက်လက်တွေကို by name list လို့ခေါ်တဲ့အမည်စင်းနဲ့မှတ်တမ်းတင်ဖို့အတွက် Microsoft Company နဲ့တခြားနည်းပညာကုမ္ပဏီတွေနဲ့လက်တွဲဆောင်ရွက်နေပါပြီ။ဒီနေ့တဲ့ကိုဘယ်သူဘယ်ဝမ်းမှမသိတဲ့ပြဿနာနဲ့ကြုံရနေရှိတဲ့တခြားမျိုးကြီးတွေမှလည်းအလားတူလှုပ်ဆောင်လာကြတာပါ။သူတို့ရဲ့အချက်လက်တွေကိုသုံးပြီးဆန်းစစ်မှုကနေမျိုးကြီးတွေမှအိုးအိမ်မဲ့ပြဿနာဖြေရှင်းရင်ဟာပိုးပြီးအဆင်ပြေလာနိုင်တယ်လို့ဒေတာတာဝန်ခံတဦးဖြစ်တဲ့ Joe Conniff ကပြောပါတယ
် All of that information that somebody's having contact in those providers can be accessed in real time to have more of a
ဒီလိုလူတယောက်ရဲ့အချက်အလက်အားလုံးကိုသိထားတာဟာသူ့ကိုအကူအညီပေးမဲ့သူတွေနဲ့ဆက်ဆံတဲ့အခါသူတို့လိုအပ်တာတွေကိုသိနိုင်ပြီးအချိန်နဲ့တပြေးညီအကူအညီပေးနိုင်တဲ့အတွက်ပုံမထိရောက်တဲ့ရလဒ်တွေရလာစေပါတယ်
ဒီစနစ်ထဲမှာရှိနေတဲ့သူတယောက်အိုးအိမ်မဲ့ဂင်ဟာတစ်ခုကိုရောက်ပြီးအကူအညီတောင်းခံမယ်ဆိုရင်သူတို့ရဲ့နာမည်မွေးရအပြင်ဆေးကုသမှုကျန်းမာရေးနဲ့တခြားအချက်လက်တွေပါသူတို့နဲ့အတူရှိနေမယ်လို့လည်းအလီရှာဝုဒ်ကပြောပါတယ
် If a person experiencing homelessness decides to allow their health records to be attached to their name on the by name
list တကယ်လို့အိုးအိမ်မဲ့ဖြစ်သွားတဲ့သူတယောက်ကနာမည်စည်ရင်းထဲမှာသူ့နာမည်နဲ့တွဲပြီးဆေးမှတ်တမ်းတွေကိုပါထည့်ခွင့်ပြုမယ်ဆိုရင်ဒီဆေးမှတ်တမ်းတွေကိုဆရာဝန်ကကြည့်ဖို့ခွင့်ပြုနိုင်ပါတယ
်ဒီစီမံကိန်းအတွက်ရည်ရွယ်ချက်တစ်ခုကတော့အိုးအိမ်မဲ့သူတွေကိုမြို့ကြီးတွေနဲ့အကူအညီပေးအဖွဲ့အစည်းတွေဘက်ကနေနားလည်မှုတွေရှိလာစေဖို့ဖြစ်ပါတယ်Pennsylvania တက္ကသိုလ်ကပေါမောက်က Dennis Calhoun ကတော့
It's important to see the trends over time because the population is changing.
လူကြီးကပြောင်းလဲနေတယ်လို့အချိန်နဲ့ဝန်ကျင်ကလည်းပြောင်းလဲနေတာကြောင့်ဘာတွေဖြစ်နေလဲဆိုတော့အချိန်လိုက်သိဖို့အတိတ်ကိုအရေးကြီးပါတယ
်။ဒါပေမဲ့ဒီလိုအချက်လက်တွေရှိပြီးသူတို့အကြောင်းကိုနားလည်တဲ့အချိန်တချို့အတိုင်းဝန်းတွေမှာအိုးအိမ်တွေအရေးဖြည့်ရှင်းမှုအတွက်ငွေမရှိကြပါဘူးလို့လည်းသူကပြောပါတယ်။
The fundamental problem is we don't have sufficient resources
for ချင်းကကနာကတော့ဒီလိုအမည်စည်းမဲ့ဖြစ်ဖြစ်တခြားဘယ်စည်းမဲ့ရှိရှိသူတို့ထောက်ပံ့မှုကအလုံးလောက်မရှိတာပ
ါလာမယ့်လတွေအတွင်းမှာတော့အခုလိုအိုးအိမ်တွေအတွက်အမည်စင်းထားဖို့လုပ်နေသူတွေဟာဒီလူတွေရဲ့အချက်လက်တွေကိုစုဆောင်းနေရင်လည်းပဲသူတို့ရဲ့ယုံကြည်မှုရအောင်လုပ်ဆောင်နေကြတာဖြစ်ပါတယ်
ဒ ထုတ်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOE ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုဓာတ်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်တော့၁၀ရက်စာပြန်ပြီးတော့ကြီးရှုနိုင်ပါတယ်။အပတ်စဉ် TV မဂ္ဂဇင်းကိုတော့၅ရက်စာဖော်ပြပေးထားပါတယ်။ပင်မစာမျက်နှာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်း၊ဗီဒီယိုအင်တာဗျူးတွေကိုအလွယ်တကူကြီးရှုနိုင်ကြပါတယ်ရှင်။ကျမတို့ရဲ့အင်တာနက်စာမျက်နှာက bami.voanews.com ဖြစ်ပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်သောတာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြပေးလိုပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နာကပြည်နယ်မှာလေရင်သေးတစ်စင်းလျှက်စီးနေတဲ့ဓာတ်ကျုပ်နဲ့တိုက်မိပြီးတော့ချိတ်နေခဲ့ပေမဲ့လေရင်ပေါ်ပါလာသူနှစ်ဦးလုံးအသက်ရှင်လွတ်မြောက်သွားပါတယ်။ဒီပေါ်မှာတော့တကိုးကြီးဆရာတော်တပါးပြန်ဝင်စားတယ်ဆိုတဲ့ကလေးကိုရှာတွေ့ခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနစ်သတင်းတိုလေးတွေကိုမအေးတနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
နိုဝင်ဘာ29ရက်နေ့ညနေ9နာရီခွဲလောက်မိုးရွာနေလို့ကြည်ကြည်လင်လင်မရှိဆူဆူဆူရာသီဥတုအခြေအနေမှာလေငယ်တစင်းဘိုးအားမြင့်တက်ကျိုးနဲ့ဝင်တိုက်ပြီးတော့ချိတ်မိနေတာဖြစ်ပါရဲ့အမေရိကန်ပြည်အောင်စုအရှိချမ်းဝါရှင်တန်မြို့တော်နယ်ကရဲ့မေရီလင်းပြည်နယ်မွန်ဂိုမရီဗစ်လေ့ချ်မှာဖြစ်ပြီးတော့ဝင်တိုက်မိတဲ့တက်ကျိုးကတအားစီးနေတဲ့လိုင်းဖြစ်ပြီးမြေပြင်အထက်ပေတရာလောက်မှာတန်တန်ဖြစ်နေတာပါဝင်တိုက်မိပြီးနောက်နာရီတော်ကြာတနင်္လာနေ့နိုဝင်ဘာလ28ရက်နေ့မှာတော့လေရင်အကျိုးပြက်ကိုလက်စစ်လိုင်းကနေပြီးတော့ဖယ်ရှားနိုင်နေပါရဲ့။လေရင်ပေါ်လိုက်ပါလာသူနှစ်ဦးကိုလည်းနောက်နာရီအတော်ကြာမှာအသက်ရှင်ရဲ့ကယ်တင်နိုင်ခဲ့ကြပါရဲ့။ကယ်တင်မှုလုံဆောင်နေတဲ့ချိန်တော့တွင်မှလည်းကယ်ဆယ်ရေးအဖွဲ့တွေကလေရင်ပေါ်ပါလာတဲ့သူတွေနဲ့မိုဘိုင်းဖုန်းကနေအဆက်အသွယ်လုပ်နေနိုင်ခဲ့ကြပါရဲ့။အခင်းဖြစ်ပြီးတော့9နာရီလောက်အကြာညတစ်ကောင်ကျော်မှပထမတဦးကိုကယ်တင်နိုင်ခဲ့ပြီးတော့ဒုတိယတဦးကိုတော့ည12နာရီခွဲမှကယ်ထုတ်နိုင်ခဲ့တာပါ။ဒီဖြစ်ရကြောင့်အနည်းပတ်ဝန်းကျင်လျှက်စစ်မှုတွေပြတ်တောက်ခဲ့ပြီးတော့နောက်တော့မီးအလုံးပြန်လာအောင်လုပ်ပေးနိုင်ခဲ့တယ်လို့ PEPCO လျှက်စစ်ကုမ္ပဏီကပြောပါရယ်။ Moonin M20G အမျိုးအစားလေယာဉ်တွေဟာနယူးယောက်ပြည်နယ်ဝက်ချက်ဆာမြို့ကနေပြန်တက်လာခဲ့တာဖြစ်ပြီးတော့ပြတ်ကျတဲ့နေရာနာကလေယာဉ်ကွင်း Montgomery Air Park မှာဆင်းသက်ရမှာဖြစ်ပါရယ်။ကာတာနိုင်ငံကိုစပိန်နင်းလာပြီးတော့ကမ္ဘာဖလားဘောလုံးပွဲလာကြည့်ကြတာပါပြင်သစ်စပိန်သမားနှစ်ဦးဖြစ်တဲ့မာဒီဘာလာမစ်ဆာနဲ့ဂေဘရီယယ်မာတင်တို့ပါရီမြို့တော်ကနေပြီးတော့လွန်ခဲ့တဲ့3လကစထွက်ခဲ့တော့သူတို့မိုင်4300စပိန်နင်းပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပရာကာတာနိုင်ငံကိုအရောက်သွားကြဖို့ဖြစ်ပါရဲ့လမ်းတစ်လျှောက်ခက်ခဲခဲ့ပေမဲ့သူတို့ဥတီယာပန်းနိုင်ကိုလည်းစိုက်စိုက်မြတ်မြတ်ရောက်လာခဲ့ကြပါရဲ့ကမ္ဘာဖလားတွေကျင်းပတဲ့ဒိုဟာမြို့တော်ရောက်နိုင်ငံပေါင်း73နိုင်ငံကိုဖြတ်တန်းခဲ့ကြပါ၏အရှိလေပိုင်းဒေတာဖြတ်တော့လမ်းတွေက GPS လမ်းပြမြေပုံမှာလည်းမပေါ်ရာသီဥတုကပူလဲပူလမ်းကလည်း7အတွက်လမ်းမဟုတ်တဲ့အတွက်ကြောင့်လို့ခက်ခက်ခက်ခက်နေရတဲမုံတိုင်းလည်းကြုံခဲ့ရလို့7စီသွားဖို့ဆုံးဖြတ်ခဲ့တဲ့မာတီဘာလာမစ်ဆာကပြောပါ၏အရှိလေပိုင်းဒေတာကိုဖြတ်ချိန်မှာသူတို့ကိုလမ်းမှာစောင့်ကြိုပြီးတော့တောက်ရေပေးတာမျိုးလမ်းတစ်လျှောက်ဒေတာကန်တွေရဲ့ပြူငါမှုကတော့သူတို့အထူးကျေးဇူးတင်နေကြတာပါကာတာနိုင်ငံကိုရောက်တော့ပြင်သစ်ဘောလုံးအဖွဲ့ချုပ်ကသူတို့ကိုပြင်သစ်ပွဲကြည့်ဖို့အတွက်ဘောလုံးပွဲလက်မှတ်တွေလက်ဆောင်ပေးခဲ့ပါတယ်
လူဝင်စားဆိုတဲ့လေးနှစ်ခွဲကလေးငယ်ဖြစ်ပါတယ်။မိမအဓိပ္ပာယ်ဗုဒ္ဓဘာသာကျောင်းရဲ့အဓိပတိဆရာတော်ပြန်ဝင်စားတယ်ဆိုတဲ့ဒီကလေးကိုနိုဝင်ဘာလ29ရက်နေ့ကအဲဒီကျောင်းတိုက်ကိုပင်ဆောင်လာကြတာပါ။အိန္ဒိယနိုင်ငံတိဘက်ဗုဒ္ဓဘာသာထွန်းကားတဲ့ဟီမာပရာဒက်ရှ်တောင်တန်းဒေသကကလေးတူကတကိုးကြီးတိဘက်ဖုံးတော်ကြီးတပါပြန်ဝင်စားတယ်ဆိုပြီးတော့ဖျားကျောင်းတည်ရှိတဲ့အရက်ကိုပင်ဆောင်ခေါ်ယူခဲ့ကြတာပါ။ဆရာတော်ထက်ကလွန်ထက်တူရင်ပိုချေဝင်စားတယ်လို့ယုံကြည်ပြီးတော့ဆရာတော်အုတ်ချုပ်သွားတဲ့ဂိုင်းချုပ်ဆရာတော်နေရာကိုတင်မြှောက်ဖို့အိန္ဒိယနိုင်ငံရှမ်လန်မြို့ကိုခေါ်ဆောင်လာတာဖြစ်ပါတယ်။ခီယူတင်မုတ်ခန်းနာနဲ့ဆိုက်ရောက်လာတဲ့ကလေးငယ်ကိုဖုံးကြီးတွေရောလူတွေပါဝမ်းပန်းတသာအယိုတေပြုကြိုဆိုပြီးတော့လူပြန်ဝင်စားမှုကိုတရားဝင်တည်ပြုခဲ့ကြပါတယ်။ငေါဝန်တက်ရှိရက်တန်လို့မှဲခေါ်တဲ့ကလေးကအိန္ဒိယနိုင်ငံဟီမာပရာဒက်ရှ်ပြည်နယ်လာဟောစပီတီတောင်ကြားဒေသမှာမွေးဖွားပြီးတော့ဒီမတိုင်ခင်ကတော့မူကြိုချောင်းတက်နေတာပါ။အခုတော့သူ့ကိုကရုံတုံးကိုရင်ဝဲသာသနာပောင်တွင်ပြီးတော့ဒေါ်ဂျီတက်ဖရာကျောင်းမှာဗုဒ္ဓစာရီတင် जा ပြီမှာဖြစ်ပါတယ်။
हर साल उनके डेथ एनिवर्सरी भी मनाते थे कि उनका रीइंकार्नेशन जल्द से जल्द हमारे बीच हो
။ဆရာတော်ဘယ်တော့ပြန်ရောက်လာမလဲဆိုတာခဏတောင်စောင့်ခဲ့ပြီးတော့မှအခုလိုကြွားရောက်လာလို့အထူးဝမ်းသာမိတယ်လို့အခမ်းအနားတက်ရောက်လာတဲ့ဖုန်းတော်ကြီးတစ်ပါးကပြောပါတယ်။ကလေးကလည်းစကားပြောတဲ့ခလေးကသူ့မှာခွေးနှကောင်ရှိတယ်ရှမ်လာမျိုးကိုတွားကျင်တယ်လို့အဖွားကိုပြောပြောနေတယ်ပဲ။ဖွားရဲ့ဖြစ်သူကလည်းသူ့ဘာပြောနေလဲဆိုတာကိုအဲဒီတော့ကသဘောမပေါက်ခဲ့ပါဘူး။အခုသူပြန်ဝင်စားရဲဆိုတဲ့ဖုံးတော်ကြီးထက်ကလုံးကိုနေမဗုဒ္ဓကျောင်းရဲ့အကြီးအကဲဖြစ်နေတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာက2013ခုနှစ်မှာတင်မြှောက်ခဲ့တာပါ။နောက်နှစ်နှစ်အကြာ2015ခုနှစ်မှာတော့ဆရာတော်ပြန်လွန်သွားတာဖြစ်ပါလေ။ဟာဝိုင်ကျွန်းမကြီးရဲ့တဝက်ကျော်နေရာယူထားပြီးတော့ပင်လယ်ရေမြင့်နေပြင်အထက်ပေလေးတောင်ကျော်မြင့်တဲ့မာဟိုနာလိုဟာမိတောင်ပေါက်ကွဲမှုကလူများနေထိုင်တဲ့နေရာအထိရောက်လာမလားဆိုတာစောင့်ကြည့်နေခဲ့ကြရပါတယ်။စစ်ချင်းတော့မိတောင်ပေါက်တဲ့တောင်အောင်နေထိုင်သူတွေအိမ်နေရာရွှေ့ပြောင်းဖို့မလိုဘူးလို့ကျွမ်းကျင်သူတွေကပြောခဲ့တာပါ။သူတို့အတွေ့အကြုံအရတော့မိတောင်အခြေအနေနဲ့ချော်ရည်ဘူးလမ်းကြောင်းချက်ချင်းပြောင်းနိုင်လို့ဒေတာစောင့်ကြည့်ဖို့ပြောခဲ့ပါတယ်။အနည်းနာကလူတွေရွှေ့ပြောင်းစရာမလိုသေးပေမဲ့လေအရေးပေါ်ခလုံးရေးစခန်းနှစ်ခုကိုချက်ချင်းပဲအသင့်ပြင်ထားပေးခဲ့တာပါဒီမီးတောင်ကမီးတောင်ရှင်ဖြစ်ပြီးတော့1984ခုနှစ်မှာနောက်ဆုံးတစ်ကြိမ်ပေါက်ခဲ့ပါသေးတယ်ရှင်နှစ်သက်မှ80ကျော်ကကဘာလိတ်ကြီးရဲ့ကြောက်ဖြစ်ရုပ်ကျွင်းဖြစ်ပါတယ်စပိန်နိုင်ငံကသိပ္ပံပညာရှင်တွေဥရောပမှာရှာဖွေတွေ့ရှိသမျှအကြီးဆုံးဖြစ်တဲ့ဒီကဘာလိတ်ကြီးရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုစပိန်နိုင်ငံအရှေ့မြောက်ပိုင်းကော်ဒနာရိုဒေသမှာတွေ့ရှိခဲ့တာပါ။ဒိုင်နိုဆောတွေအသက်ရှင်နေထိုင်ခဲ့တဲ့နောက်ဆုံးခေတ် Cretaceous ကာလမှာနေထိုင်ရှင်သန်ခဲ့တာပါ။အရှေ့က12ပေရှိပြီးတော့အလေးချိန်က2တန်ရော့ရော့လေးပါတယ်။ရေကန်လိတ်ဖြစ်ပြီးတော့အရွယ်စားကမီနီကူပါကားတစ်စီးလောက်ရှိပါတယ်။ရေလိတ်ကဥရောပမှာအကြီးဆုံးဖြစ်ပေမဲ့အခုချိန်ထိတွေ့ရှိထားသမျှတွေရဲ့အကြီးဆုံးလိတ်ကြီးကိုတော့အမေရိကန်ပြည်အောင်စုမှာတွေ့ရှိခဲ့တာဖြစ်ပြီးတော့အရှေ့က15ပေအရွယ်စားကတော့ Toyota Corolla ကားအရွယ်ဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ရုပ်ရှင်ကြည့်ရင်ပြောင်းမှုပေါက်ပေါက်ဆုံးအဝစားဆိုပြီးတော့ရုပ်ရှင်ရုံကလူခေါ်တော့ရုပ်ရှင်ပြည်သက်လဲဝမ်းသာအရာအပြည့်ရောက်လာကြတာပါဘန်ကောက်မြို့လယ်ကရုပ်ရှင်ရုံကိုလူတွေပုံကြီးပုံလက်တွေနဲ့လာခဲ့ကြတာတွေ့ရပါတယ်။အေယာမတန်ပုံ၊ကတ်ထူပုံ၊ပလတ်စတစ်ပုံစိတ်ထဲစဉ်းစားမိသမျှဘာမှမစို့ပေါပေါဆုပ်ထည့်တဲဖို့ယူလာခဲ့ကြပါတယ်
။ครับผมเพื่อนเป็นคนแนะนําให้มาก็เลยม
าတချို့ဆိုရင်အိမ်မှာအိုးကြီးမရှိလို့ဘုံကြီးကျောင်းသွားပြီးတော့အိုးကြီးတောင်ငှားခဲ့ကြရပါ။တယောက်ကတော့ဒီကပေါပေါဆုပ်တွေအိမ်ပြန်တဲပြီးတော့အရက်ဝေဖို့စိတ်ကူးနေပါတယ်။အဲ့ဒီတည့်ရဲ့နိုဝင်ဘာလ28ရက်နေ့မှာရုပ်ရှင်လာကြည့်သူတွေကိုထိုင်းခေါ်လွန်ကောက်ကောက်199ဘတ်နဲ့ပေါပေါဆုပ်အဝါစာရောင်းချပေးမယ်။ထင်းစရာပုံစံမျိုးစုံစဉ်စဉ်ပန်ပန်စဉ်းစားလို့ရသည်မျှတယ်လာခဲကြဆိုပြီးတော့လေရုပ်ရှင်ရုံကပရိုမိုးရှင်းလုပ်တဲ့အနေနဲ့တမင်ကြော်ညာပြီးတော့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။ဒီမှာတောင်းထားတဲ့ဘတ်လွိုက်ကောက်ကောက်ကရုပ်ရှင်လက်မှတ်ခါပဲဖြစ်ပြီးတော့ငန်းကြီးကြီးပေါပေါဆုပ်နဲ့စာဖို့အတွက်အေးအေးကိုလည်းစိတ်ကြိုက်တော့ဆိုပြီးတော့ပေးထားပါတယ်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့ social media လူကြီးများသတင်းတူသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြည့်ရှုနားဆင်ကြရမှာပါ။ Korean ဘာသာဝင်တွေနဲ့အထွတ်အမြတ်ပွဲတော်တစ်ခုဖြစ်တဲ့ Christmas ပွဲတော်ဟာကမ္ဘာနေရာဒေသအတိုင်းလှူလှူမှာကျင့်ပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလည်း Christmas ပွဲလမ်းတွေကိုကျင့်ပနေကြတာပါ။ဒီထဲမှာထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ဆင်နွှဲနေကြပါတယ်။ဒီသတင်းပတ်မန်ညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြပါရှင
်
ဒီနေ့ရဲ့ဒီဇင်ဘာလရောက်ပြီဆိုရင်ခရစ်ယာန်ဘာသာဝင်တွေရဲ့ထုတ်မြတ်ထားတဲ့ယေရှုခရစ်တော်မွေးနေ့ခရစ်မတ်ပွဲတော်တွေကိုကမ္ဘာအနှံ့ကျင်းပကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့အချက်ချာကြပြီးလူစီကားတဲ့နေရာတွေမှာလည်းခရစ်မတ်နဲ့နှစ်သက်ကူးပွဲတော်တွေကိုချိတ်ချိတ်ပဲကျင်းပကြပါတယ်ကိုမျိုးမြင့်သူနဲ့တငယ်ချင်းတွေကမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလဲပတ်ရောက်နေကြသူတွေပါ
ပြောပါတယ်တော်လိုက်တင်တွေကလည်းအဆုံပဲမြန်မာပြည်နဲ့နေတော့ကွာဗောဒါမဲ့မြန်မာပြည်လည်းလွမ်းပါတယ်မမြင်ဘူးလည်းဟုတ်တယ်မစားဘူးတာလည်းစားရတယ်မမြင်ဘူးတာလည်းမြင်ရတယ်ပြီးတော့စိတ်လည်း relax ဖြစ်တယ်လမ်းဆန်းတယ်တော်တော်ကွာတယ်ဗောနော်နိုင်ငံခြားနဲ့အဲ့လိုပြည်တွင်းနဲ့ကြော်လေတော်တော်ကွာတာဗောဟုတ်ကဲ့ဒီအစောနာဟိုမုတ်စီတန်းမှာလေစားခဲ့တယ်တွေ့သည်မအပင်လေစားရလည်းတော်တော်မိုက်တယ်အရင်ပဲရှဲပဲဘန်ကောက်လို့နော်မပြောရဘူးအများကြီးပဲအစုံပဲပင်လေစားဆိုလည်းအစုံပဲစားတော့တယ်လည်းတော်တော်ကောင်းတယ်စားလို့လည်းရင်ကောင်းတယ်ဟုတ်ကဲ့
ရီထိုင်းကိုလာလေတဲ့အခိုက်တန့်ပျော်ရွှင်စရာတွေဝဲချင်စရာတွေစားချင်စရာတွေတွေ့ရမြင်ရကြုံရတဲ့အခါမြမပြည်ကမိသားစုတွေတငယ်ချင်းတွေကိုတတိယမိကြတယ်လို့ဆိုပါတယ်
ဟုတ်ပါဗျာတကယ်ချင်းလေ
း
အရင်လာလေကြပါလို့ပြီးတော့ဒီမှာလည်းအရန်နဲ့ကြွားတယ်လေပြီးတော့လူနေမှုစင်တန်းလည်းကြွားတယ်ပြီးတော့သူတို့လည်းရောက်စီခြင်းတယ်။ဘာဖြစ်လို့လဲဆိုတော့မထီတွေ့ဘူးတဲ့အရာတွေကိုဒီဘန်ကောက်မှာအများကြီးထီတွေ့လို့ရတယ်အမြင်လဲချင်းပဲပြီးတော့မစားဘူးတဲ့စားတော့တွေ fashion တွေဆိုလို့ရှိရင်လည်းအရန်လန်းတယ်ပေါ့နော်ပြီးတော့ discount ချတဲ့ sign တွေလည်းအများကြီးပဲအဲ့တော့ကျော်စီတက်တတနဲ့ဝယ်လို့ရတယ်ပေါ့နော်ဟုတ်ကဲ့
ဘန်ကောက်မြို့ကချူရလောင်ကောင်တက်ကတူနဲ့မီဟီရောတက်ကတူမှာတက်ရောက်နေကြတဲ့ဟင်ခန်းနဲ့ဆူဆူတို့တငယ်ချင်းမြောက်ကလည်းဒီခရစ်မတ်ဇီးပွဲတော်ကိုရောက်လာကြတာပါ။
ဒီမှာအဲ့လိုလွလွလပ်လပ်ပြီးလို့ရှိရင်သွားရတော့ကိုမိသားစုကိုလွမ်းတော့ပေါ့။ဘုမကျအဲ့လိုစိတ်ကဒီလိုမပြောရဘူးလေလွလွလပ်မှုရအဲ့တော့ဒီမှာကိုကလည်းဒီမှာရောက်နေတော့ကံကောင်းပြီးရောက်တယ်ဆိုမှဟိုအိမ်နဲ့တူတူလဲရရင်ကိုပြောမှာဟုတ်
။လဲတယ်ဆိုပါလေဒီညတကယ်တမ်းတကယ်ချင်းမွေးနေ့ရှိလို့လာတာပေါ့။ဒါပေမဲ့တို့ခေါင်းလဲပုံမှန်ကတော့ကျောင်းနဲ့အိမ်ပဲ။ဒါပေမဲ့တစ်ခါတလေဒီလိုလဲရတော့လဲဟိုပျော်တာတော့ပျော်ပါပေါ့နော်။ဒါပေမဲ့အဲ့လိုမျိုးဟိုအိမ်အလူတွေတော့လဲသတိရပါပေါ့။သူတို့လည်းဘယ်မှမသွားရဘူးဆိုတော့လေ။ဟုတ်
ပျော်စရာသချင်းတန်တွေထိန်လင်းလှပနေတဲ့မီးရောင်စုံတွေကြားမှာရှိနေပေမဲ့လေမြမပြည်မာမီးတွေပြက်တာကြောင့်အမောင်ထဲမှာနေနေကြတဲ့မိသားစုတွေအတွက်တော့စိတ်မကောင်းဖြစ်မိတယ်လို့ဆိုကြပါတယ်
ကိုကဖုန်းခေါ်လိုက်တယ်အဆင်မပြေဘူးဒီနေ့ဆိုလို့ရှိရင်လည်းအမေကဘယ်လိုဘယ်လိုဆိုစိတ်မကောင်းပါတော့အဲ့ဆိုပြီးတော့မီးပြတော့ရန်ကုန်ကအချမ်းမြင့်နေရောပို့ဆိုးရယ်ပေါ့တက်လီကမရတော့သူတို့ရနောက်တော့စံစီစေးစားတဲ့အရာအစဒုက္ခရောက်လာကြရတော့စိတ်တော့မကောင်းပါတော့စိတ်မကောင်းတာတက်နိုင်ပဲပြင်ကိုတက်နိုင်တဲ့ဘက်ကပဲစိတ်အားလူအားအဲ့လိုပဲတက်နိုင်ပါရှင့်စိတ်မကောင်းတာလွယ်ပြီးတော့ဘာမှတော့တိတ်မလုပ်ပေးနိုင်ဘူးတော့ဟုတ်
ဒီမှာကြတော့လုံးဝ
ဒီမှာကျွန်မီးဆိုလို့ရှိရင်လည်း24 hour လာတယ်လေနော်လာတယ်ဆိုတော့အဲ့တော့ကျွန်မြန်မာနိုင်ငံကိုလည်းဒီလိုပဲအခုလိုခင်မီတိုးတက်ဖွံ့ဖြိုးပြီးတော့မှ CCC ကတိုက်မြိုက်စွာနဲ့ပေါ့အရင်လိုပဲပြန်လဲပတ်နိုင်အောင်ပေါ့နိုင်ငံခြားသား foreigner tourist တွေလည်းများလာနိုင်တဲ့အခြေအနေမျိုးပေါ့နော်စိတ်ကြလက်ရှားနဲ့အဲ့လိုမျိုးပြန်ဖြစ်စေချင်ပါတယ်လို့ဟုတ်ကဲ့
Oh Christmas tree Oh Christmas tree
မှာရှိနေတဲ့မြန်မာပြည်သားခရီးယန်မိသားစုတွေကတော့ Christmas ပွဲတော်ကိုရောက်တဲ့အရက်မှာအစင်လာမပြတ်ကျင်းပကြပါတယ
်။ Oh Christmas tree how lovely are thy branches.
Merry
ဒီလောကကြီးကိုကျင်ဖို့ဖြစ်တော်ရှုဖာဖြစ်တော်ရှုဖာပေါ့နော်ဖာမင်းရဲ့ယာတိဖြစ်တဲ့ခါမှာကျွန်တော်တို့ယုံကြည်သူတွေပျော်ရွှင်တယ်လို့တခြားလူမျိုးတွေလည်းအားလုံးတက်ပျော်ရွှင်ဖို့ရန်ဖြစ်တဲ့ခါမှာသူများနိုင်ငံမှာဖြစ်စေဘယ်နိုင်ငံဖြစ်စေပေါ့နော်ကျွန်တော်တို့ကတော့ဘုရားသခင်ကလူတိုင်းကိုချစ်တဲ့ဘုရားသခင်ဖြစ်တဲ့ခါမှာလူတိုင်းကိုပျော်ရွှင်ခြင်းနဲ့စိတ်နဲ့ကျွန်တော်တို့ခရစ်စမတ်ကိုကျင်းပရခြင်းဖြစ်ပါတယ်လို့အဲဝမ်းစာအတွက်ပေါ့နော်အစီအပြေတဲ့အခါသူများနိုင်ငံမှာလာရောက်တဲ့အခါမှာအဲဆန်းတဲ့အခါမှာဘာဖြစ်ဖြစ်အဲခရစ်စမတ်ကိုပေါ့နော်တကယ်စုဖာမွေးဖားရတဲ့ဒီမှာတည်ဆူရတဲ့အတွက်အဲဝမ်းသာတယ်လို့တစ်ဖက်မှာလည်းကျွန်တော်တို့မြန်မာပြည်အတွက်ဆိုရင်တော့အခုချိန်မှာဆိုရင်တကယ်အဲဝမ်းနဲ့ကြည်ကိုရတဲ့အချိန်ကာလဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့လည်းအဲမြန်မာပြည်မှာပဲနေပြီးမှဒီလိုမျိုးဖြစ်တော်ရဲ့ခရစ်စမတ်တစ်ချိန်ပေါ့နော်ဆိုချင်းပါတယ်ဒါပေမဲ့အဲနောက်အခွင့်အရေးကောင်းတဲ့အခါမှာကျရင်ကျွန်တော်တို့တည်ဆူချင်တယ်ပေါ့နော်အခုချိန်မှာတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်1 year ရတယ်ပေါ့နော်ဒါပေမဲ့ပမာပြည်သူပြည်သားတွေလည်းတနည်းချင်းကြရင်တကယ်ပဲကောင်းတဲ့နိုင်ငံတော်ကြီးဖြစ်မယ်ဆိုတော့ကိုကျွန်တော်ယုံကြည်ပါတယ်လို့
မြန်မာပြည်သားတွေကတော့ Christmas ကလာကျော်လွန်ပြီးတဲ့နောက်မကြမီရက်ပိုင်းအတွင်းမှာပဲနှစ်ဟောင်းကုန်ပြီးကူးပြောင်းတော့မယ့်နှစ်သစ်မှာအမိမြန်မာပြည်ကြီးအေးချမ်းသာယာစေဖို့မျှော်လင့်နေကြစေပါပဲရှင်
။အော်အဲ့နှစ်သစ်ပြီးစိတ်ထဲမှာဒီမှာနိုင်ငံကြီးလဲပေါ့နော်လောလောဆယ်တော့ခေတ်ကာလမကောင်းဆိုတော့မြန်မာအေးချမ်းပါစေပြီးကြတော့တိုင်းပြည်သားတွေလည်းဆက်လက်ရအောင်အဆင်ပြေပါစေပြီးကြတော့အလုံးပေါ့နော်အဆင်ပြေပါစေလို့ပဲဆုတောင်းပါရယ်ဟုတ်ကဲ့နေနေကြကြနဲ့ပေါ့နော်ဟုတ်ကဲ
့။ကျဲအစ်စ်တွေပေါ့နော်ပြီးယူမိတ်ချက်အရင်ကမပြီးရရောပြီးကျင်တယ်ပြီးရင်ဒီနှစ်မှာအရင်နှစ်တွေလည်းရှင်းလိုက်ပြီးအောင်တဲ့နေပဲကြားကျင်တယ်လူသစ်စိတ်သစ်နဲ့အဲ့လိုပေါ့ဟုတ်ဘဝကိုတက်တာပဲပို့လို့ရှိတယ်ဟုတ်တယ်ဟိုင်းစုတောင်းကျင်လဲဆိုတော့အကြောင်းပြဖို့အဓိကပေါ့နော်အခုအကြောင်းအရင်ပြီးကျင်တယ်ပြီးကျင်တယ်ပြီးတော့ဟိုပေါ့ဒီဘက်မှာအခေပြီးအလုံးရရဲဆိုလဲဟိုဖြစ်တာပေါ့နော်အလုံးဆက်လုံးဖြစ်မယ်ပေါ့ဒါပေမဲ့အခေပြီးဟိုမြန်မာနိုင်ငံမှာအဆင်ပြေသွားတဲ့ဆိုရင်လဲမြန်မာနိုင်ငံ
အဲ့ကျင်းပြည့်လည်းပြန်ပြည့်မယ်ပေါ့နော်။မြန်မာပြည်ကြီးအမြန်ဆုံးငင်းချမ်းပြီးမှတကယ်ပဲအဲတူးတက်တဲ့နိုင်ငံဖြစ်ခန့်စီချင်ပါတယ်ပြီးမှဒီစစ်အာဏာရှင်စနစ်ကလည်းအမြန်ဆုံးလွတ်မြောက်ချင်ပါတယ်လို့ဒါမှကျွန်တော်တို့တကယ်ပဲအရင်တော့ဆိုပမာပြည်ဆိုရင်ရှိရင်တကယ်နံပါတ်1မှာရှိခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီလိုပဲနံပါတ်1နိုင်ငံပြန်ဖြစ်ဖို့ရန်အတွက်အဲဆူတောင်းပေးချင်ပါတယ်ဆိုပြီးမှကျွန်တော်ညီကုန်ချစ်ချင်ပါတယ်
We are together.
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးတွေကိုတက်ကူတိုက်ခွင့်ပိတ်ပင်တာနဲ့လူသားချင်းစာနာမှုအထောက်အကူပေးတဲ့အဖွဲ့အစည်းတွေမှာအလုပ်လုပ်ကန်ခွင့်ပိတ်ပင်တာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်ရှုံချလိုက်ပြီးအမျိုးသမီးနဲ့မိန်းကလေးတွေကိုဒဏ်တူညီမျှရှိတဲ့အဓိပ္ပာယ်ရှိတဲ့ပါဝင်လုပ်ဆောင်ခွင့်နဲ့အပြည့်အဝပေးဖို့အင်္ဂါနေ့မှာ ာပြပွဲတွေနဲ့ဆက်သက်တဲ့လူငယ်နှစ်ယောက်ကိုအီရန်အာဏာပိုင်တွေကကျူပိကွံ့မြက်ခဲ့ပါတယ်။ဒါဟာဆန္ဒပြသူတွေကိုအရှိန်မြင့်နှိမ်နင်းလာတဲ့အာဏာပိုင်တွေကလူတွေကိုကြောက်စိတ်ဝင်သောအောင်ရည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်တဲ့အကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ IHR ကထုတ်ပြန်တဲ့သေတံချခံနိုင်ရတဲ့ခြေရှိတဲ့လူတရာထဲမှာအမျိုးသမီး9ဦးပါဝင်ပြီးသေတံအမိန့်ချခံထားရသူအနည်းဆုံး12ဦးပါဝင်ပါတယ်။တရုတ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok တွေကို American Outlet တို့ရဲ့ဖုန်းတွေမှာအသုံးပြုခွင့်ပိတ်ပင်လိုက်တယ်လို့ Outlet တို့အုပ်ချုပ်ရေးယုံကပြောဆိုပါတယ်။ American အစိုးရနဲ့ဆက်ဆက်နေတဲ့ပစ္စည်းအလုံးမှာပိတ်ပင်မဲ့ဥပဒေတရားကိုမကြခင်ထွက်လာတော့မယ်လို့လည်းပြောဆိုပါတယ်။လုံခြုံရေးနဲ့ပတ်သက်ပြီးအန္တရာယ်များလာတဲ့ Outlet တို့ရဲ့ကြီးကြပ်မှုအောက်က Electronic ပစ္စည်းတွေအလုံးကနေ TikTok တွေကိုပယ်ဖျက်ဖြစ်ဖို့ Outlet တို့အမတ်တွေနဲ့ဝန်ထမ်းတွေအားလုံးကိုအုပ်ချုပ်ရေးအဖွဲ့အကြီးအကဲ CEO ကအင်ကာနေမှာအကြောင်းကြားခဲ့တာဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကုစုံမှုချုပ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ1925/32လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျွန်မသင်ကြီးထိုက်ပ
This program has come to you from the Voice of America, Washington.